အိန္ဒိယနိုင်ငံမှာမုတ်သုံးမိုးများတာကြောင့်ခီးသည်တင်လေယာဉ်တစ်စင်းဖြည်းလန်းကျော်မတော်တဆမှုဖြစ်ပွားခဲ့ရသလိုရေကြီးပြီးမြေပြိုတဲ့သဘာဝဘေးအန္တရာယ်တွေလည်းကြုံတွေ့ခဲ့ရပါတယ်။တောက်ကြနေကအိန္ဒိယနိုင်ငံတောင်ပိုင်းကရလာပြည်နယ်ကိုဇီကိုဒေမြို့လေယာဉ်ကွင်းအဆင့်မှာ Indian Express လေကြောင်းလိုင်းကလေယာဉ်တစ်စင်းဖြည်းလန်းကျော်သွားလို့အနည်းဆုံး14ဦးသေဆုံးပြီး15ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။ဒူဘိုင်းကနေထွက်ခွာလာတဲ့လူ190ကျော်လိုက်ပါလာတဲ့လေယာဉ်ကမိုးတက်တက်ထန်ထန်ရွာနေတဲ့အချိန်မှာဆင်းသက်ခဲ့တာမှာအခုလိုလမ်းကျော်သွားခဲ့တာပါ။မိလောင်ကြောင်းမှုမရှိဘဲလေယာဉ်ကိုယ်တည်းနှစ်ပိုင်းကွဲသွားတာကိုရုပ်သံသတင်းတွေမှာတွေ့ကြရပါတယ်။လေယာဉ်ပေါ်မှာခီးသည်184ယောက်ဝိုကင်းစာကလေး10ယောက်နဲ့လေယာဉ်အမှုတန်း9ဦးလိုက်ပါလာတာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကလေယာဉ်မတော်တဆဖြစ်တဲ့အထက်ထိခိုက်သေဆုံးသူတွေအတွက်ဝမ်းနည်းကြောင်း Twitter မှာရေးသားခဲ့ပါတယ်။တောက်ကြနေတည့်ရက်ထဲမှာပဲကရီလာပြည်နယ်မှာပဲမုတ်သုံးမိုးကြောင့်ရေကြီးမြေပြိုရာတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ15ယောက်သေဆုံးပြီးအိမ်20လောက်မြေကြီးထဲနစ်မြောက်ခဲ့ပါတယ်။အီတူကူပြည်နယ်ရာဂျာမာလိုင်းဒေသမှာဆိုရင်လည်းလူ12ယောက်လောက်ကိုကယ်တင်ပေးခဲ့ရပြီး90လောက်ပျောက်ဆုံးနေတယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။မုတ်သုံးမိုးဇက်တိုက်ရွာနေတာတွေကြောင့်ဆက်သွယ်ရေးပြတ်တောက်မိကျိုးတွေပြတ်ပြီးတရားတွေကျိုးနေတဲ့အတွက်ကယ်ဆယ်ရေးအဖွဲ့တွေတွားရောက်ရမှာဟန်တာတွေတွေ့နေရတယ်လို့လည်း New India Express သတင်းစာကပြောပါရယ်နှစ်စဉ်ဇွန်လကနေစက်တင်ဘာလအထိမုတ်တုံရာသီကြာရောက်လေးရှိတဲ့တောင်အရှာဒေသမှာဒီနေ့ဇွန်လမုတ်တုံရာသီအစကတည်းကနေအခုအထိရေကြီးမြေပြိုတာတွေကြောင်းအိန္ဒိယဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေမှာအနည်းဆုံးလူ950လောက်သေဆုံးခဲ့ပြီး 9.6 တန်းလောက်အိုးအိမ်ဆုံးခွာခဲ့ရတယ်လို့လည်းနိုင်ငံတကာကြက်ချီဒီအသင်းနဲ့လာချန်ဒီကေဇေးအဖွဲ့ကပြောပါရယ်